မလေးတိုင်းဒေသကြီးအစိုးရအဖွဲ့ကရမေသိခရိုင်တွင်ရှိ2022ခုနှစ်တက္ကသိုလ်ဝင်စာမေးပွဲတွင်ထူးချွန်စွာအောင်မြင်ခဲ့ကြတဲ့ဂုံလူရကျောင်းသားကျောင်းသူများဂုံပြုချီးမြှင့်ပွဲနှင့်ရမေသိခရိုင်တွင်ပညာသင်ကြားပေးနေသည့်ဆရာဆရာမများအားကျောင်းဝတ်စုံထောက်ပံ့ပေးအပ်ပွဲအခမ်းအနားကိုအောက်တိုဘာ31ရက်နေ့နေ့9နာရီကရမေသိမြို့ဒီလိုအခမ်းမနိုင်ကျင်းပပြုလုပ်ခဲ့ကြောင်းသိရပါတယ်ချေဥစွာရမဲသိမြို့အမှန်ငါအာထကကျောင်းသားကျောင်းသူများမှထိုသုံးပါးသခြင်းဖြင့်ဧကန်ကျူစုဖြောပြေခဲ့ကြပြီးမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဝနကျော်ထင်ဦးမောင်ကိုကအဖွဲ့အမှားစကားပြောကြားခဲ့ပါတယ်အဲ့ဒီနောက်ရမေသိခရိုင်တွင်2022ခုနှစ်တက္ကသိုလ်ဝင်စာမေးပွဲထူးခြားစွာအောင်မြင်ခဲ့ကြတယ်၄ဘာသာ19ဦး3ဘာသာ80ဦး2ဘာသာ140ဦးနှင့်1ဘာသာ650ဦးတို့ကိုတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဝနကျော်ထင်ဦးမောင်ကိုနေဆက်ရေးရာဝန်ကြီးဘုံမူကြီးကျော်ကျော်မင်းစီးပွားရေးနှင့်ကုသရောင်းဝယ်ရေးဝင်ကြီးဦးသိန်းထေးနှင့်တရားစာတရေးရဝင်ကြီးဦးမျိုးအောင်တို့ကဂုံပြုစုများချီးမြှင့်ပေးအပ်ပြီးတိုင်းဒေသကြီးဝင်ကြီးချုပ်ကဆရာဆရာမများအတွေ့ကျောင်းဝတ်စုံများထောက်ပံ့ပေးအပ်ရာဇမဲသိန်းမျိုးနယ်နှင့်ပျော်ဝယ်မျိုးနယ်တို့မှကျောင်းအုပ်ကြီးများကလက်ခံရယူခဲ့ပါတယ်အဲ့ဒီနောက်ဇမဲသိန်းခရိုင်ပညာရေးဘူးဒေါခင်မမအေးကကျေးဇူးတင်စကားပြန်လည်ပြောကြားပြီးရမဲသိမြို့အမှန်ငါအထကကျောင်းသားကျောင်းသူများကဇာတိမြန်သခြင်းဖြင့်၎င်းပျော်ဝယ်မြို့အထကတိကျောင်းသားကျောင်းသူများကဘက်ဆောင်ကြီးများခြေသူစီသခြင်းဖြင့်ဧကံချိုးပြီးခဲ့ကြရာတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ကဂုံပြုစုငွေများချီးမြှင့်ပြတ်ခဲ့ပြီးဤကုန်းချုပ်အမှားစကားပြောကြခဲ့ပါတယ်အဲ့ဒီနောက်အမှန်ငါမြို့မအထကတောင်းသားကျောင်းသူများကအဲ့ခရာအောင်ပါသည်တခြင်းဖြင့်ဖြောပြီးကခန္ဓာကိုရုပ်သိမ်းခဲ့ကြောင်းတရင်ရရှိပါတယ်အဲ့ဒီနောက်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်နှင့်အစိုးရအဖွဲ့ဝင်ဝန်ကြီးများတိုင်းစင်ဌာနဆိုင်ရာအကြီးအကဲများဂုံလူရကျောင်းသားကျောင်းသူများနှင့်စုပေါင်းမှတ်တမ်းတင်ဓာတ်ပုံရိုက်ကူးခဲ့ကြပြီးဝန်ကြီးချုပ်ကဆရာဆရာမများနှင့်ကျောင်းသားကျောင်းသူများကိုရင်းရင်းနှီးနှီးတုတ်ဆက်ခဲ့ပါတယ်ဒီသတင်းကိုရမဲသိခရိုင်ပြန်ဆက်ဓာတ်ပုံကျွမ်းကျင်နှင့်ဇော်ဝင်းအောင်မှပြပို့ပါတယ်